ပြင်သစ်နိုင်ငံနိစ်မြို့နော်ထရဒိမ်ဘုရားကျောင်းကလူ3ဦးသေဆုံးခဲ့တဲ့ဒဏ်နဲ့တိုက်ခိုက်မှုမှာဆက်နွယ်နေတဲ့တတိယမြောက်တန်တရားရှိသူကိုစနေနေ့ကပြင်သစ်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒါနဲ့တိုက်ခိုက်သူကအသက်27နှစ်အရွယ်တူနီရှားနိုင်ငံသားအီဘရာဟင်အိုက်ဆေဝီဖြစ်ပြီးသူဟာတူနီရှားကနေအီတလီနိုင်ငံလမ်ပီဒူဆာချွန်းကိုရောက်လာတာဖြစ်ပြီးပြင်သစ်နိုင်ငံပါရီမြို့ကိုအောက်တိုဘာ9ရက်နေ့မှာရောက်လာတာပါ။ဒီတိုက်ခိုက်မှုအတွက်သူ့တဦးတည်းကပဲလှုပ်ဆောင်တာဟုတ်မဟုတ်နဲ့ချိုးတင်ချင်စီမှုရှိမရှိသိရဖို့ပြင်သစ်အီတလီနဲ့တူနီရှားအာဏာပိုင်တွေကပူးတွဲဆုံဆန်းစစ်ဆေးနေတာပါ။အခုချိန်ထိပြင်သစ်ရဲတွေမင်းမြန်းစစ်ဆေးဖို့ဖမ်းထားတဲ့တန်တရာရှိသူက3ဦးရှိပါတယ်။ပထမလူကတော့စောင့်ကြည့်ကင်မရာထဲမှာအခင်းမဖြစ်ပွားခင်တည့်ရက်မှာသူနဲ့တူတွေ့ကြတဲ့အသက်48နှစ်အရွယ်တူနီရှားမျိုးသားဖြစ်ပြီးစစ်တပ်ရေးနေမှာဖမ်းဆီးခဲ့ပါတယ်။အီဘရာဟင်အိုက်ဆေဝီကိုဖမ်းဆီးရမည်စဉ်ကသူ့မှာလက်ကင်ဖုန်းနှလုံးတွေ့ကြရတာပါ။အခင်းမဖြစ်ပွားခင်တည့်ရက်ကသူနဲ့ဆက်သွယ်ခဲ့သူအသက်35နှစ်အရွယ်အမျိုးသားကိုတော့တောက်ချာနေမှာဖမ်းဆီးခဲ့တာဖြစ်ပြီးအခုစနေနေ့မှာဖမ်းဆီးသူဟာတန်မြတ်ရှိသူတူနီရှားနယ်ဘွားတူရဲ့နေအိမ်ကိုရှာဖွေရမှာတွေ့ကြရတဲ့အသက်33နှစ်အရွယ်အမျိုးသားဖြစ်ပါတယ်။ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကပြင်သစ်နိုင်ငံမှာလုံခြုံရေးသတိပေးချက်အဆင့်ကိုတိုးမြှင့်ထားပြီးဖျားချောင်းတွေနဲ့စာသင်ချောင်းတွေမှာလုံခြုံရေးတွေကိုတိုးချထားပါတယ်။